ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီနေ့လူတစ်ထောင်ကျော်စုဝေးပြီးတော့အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကအစိုးရနှုတ်ထွက်ပေးဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့တိုက်ခိုက်နိုင်ငံရေးသမားတွေကိုချိန်ကြောင်နောက်ရှက်တာတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံမှာအပြောင်းလဲတွေဖော်ဆောင်ဖို့အတွက်ပြီးခဲ့တဲ့လကစပြီးတော့ကျောင်းသားတွေကနေစဉ်လိုလိုဆန္ဒပြတောင်းဆိုနေကြတာဖြစ်ပြီးတော့ဒီနေ့ဆန္ဒပြပွဲကအဲ့ဒီထက်ကိုကျော်လွန်ပြီးတော့ခြေခြေပြင်းပြင်းထောက်ခံတယ်ဆိုတာကိုပြသသွားမှာဖြစ်တယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်။ဖွဲ့ပေါင်းဆောင်တည်ရွယ်ပေါင်းဆောင်ကဒီမှာလာရောက်စုဝေးနေကြတာဖြစ်တယ်လို့အသက်29နှစ်အရွယ်ဘွန်းလွန်ကျောင်းသားတူကပြောပါရယ်ဆန္ဒပြတဲ့သူတွေကတော့အာဏာရှင်စနစ်ကျဆုံးပါစေဒီမိုကရေစီစနစ်အတွန်းရှည်ပါစေစတဲ့ကြွေးကြော်သံတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါရယ်ဒါပြင်ဆန္ဒပြတဲ့သူတွေကဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပြီးတော့တချို့ကျောင်းသားတွေကတော့ဩဇာကြီးမားတဲ့ဘရင်စနစ်ကိုထိန်းချုပ်ဖို့လည်းတောင်းဆိုကြပါရယ်ဆန္ဒပြတဲ့သူတွေဟာဘန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်ကြောက်တံရှိမှစုဝေးကြကြပြီးတော့ဒါဟာ2014ခုနှစ်ကဝန်ကြီးချုပ်ပရယုတ်အာနာသိမ့်ပြည့်ရဲ့နောက်အကြီးမားဆုံးဆန္ဒပြပွဲတွေကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။